တရုတ်စွန့်ရပိုင်ပက်ထရိုချိုင်းနာအင်တာနက်ရှင်နယ်ကုမ္ပဏီစင်ကာပူဌာနခွဲကနေမြန်မာစစ်တပ်ကိုလေရင်သုံးစီတွေအပြည်နာအတွင်းရောင်းချခဲ့တယ်ဆိုတာမြန်မာစစ်တပ်ရဲ့တွင်းကုံစင်းရဲမှာတွေ့ရှိရကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒါဟာမြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလမှာအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်ရောင်းချခြင်းလည်းဖြစ်ပါတယ်။ဆီယနာရှင်စန့်ကျင်ရေးလှုပ်ရှားနေကြတဲ့အတိုက်ခံအုပ်စုတွေကိုထောက်ခံအားပေးနေတဲ့အကြောင်းပြချက်နဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေအပေါ်စစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခတ်မှုတွေပြုလုပ်နေတယ်ဆိုတဲ့သတင်းတွေထွက်နေတာကြောင့်လောင်စာဆီကုမ္ပဏီတွေကမြန်မာစစ်တပ်ကိုလေရင်3စီရောင်းချဖို့ဝန်လေးနေကြတာပါဒီမိုကရေစီအရေးလိုလားတဲ့ဆီယနာရှင်စန့်ကျင်သူတွေကအာနာတိန်အုပ်စုကိုတရုတ်အစိုးရကနောက်ွယ်ကနေကြောတော့နောက်ခံပေးနေတယ်ဆိုတဲ့ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတာကြောင့်အခုလိုတရုတ်နိုင်ငံတော်ပိုင်းရေနာကုမ္ပဏီရဲ့မြန်မာစစ်တပ်ကိုလေရင်စီရောင်းချမှုသတင်းထွက်လာခြင်းကမြန်မာအရေးမှာတရုတ်အစိုးရရဲ့ပံ့ပိုးပတ်သက်မှုအပေါ်မေးခွန်းထုတ်เสียထပ်မံပေါ်ပေါက်လာပါတယ်ပထဝီချိုင်းနာကုမ္ပဏီကမြန်မာနိုင်ငံကိုအဲ့ဒီလိုလေရင်3စီရောင်းချတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့ပြည်နယ်ငံကြီးဌာနပြောခွင့်ရဇောက်လီကျန်းကတော့သူ့အနေနဲ့ဒီကိစ္စကိုအတိအကျသိရှိထားခြင်းမရှိကြောင်းဒါပေမဲ့ပြည်နယ်ငံကမြန်မာနိုင်ငံနဲ့လက်တွေ့ကျပြီးနှုတ်နှစ်ဖက်အကျိုးရှိစေမဲ့ပူးပေါင်းဆောင်ရွက်မှုတွေအစဉ်လှုပ်ဆောင်ခဲ့ကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ဒီအစိုးရပိုင်း China National Petroleum Company အောက်မှာရှိနေတဲ့ဒီ Petro China International Company ရဲ့အခုလိုလောင်စာဆီရောင်းချမှုနဲ့ပတ်သက်လို့ရတတင်းဌာနကဆက်သွယ်မေးမြန်းခဲ့တာမှာတော့ကုမ္ပဏီဘက်ကပြန်လည်အကြောင်းပြန်ကြားခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။တရားဝင်ထုတ်ပြထားခြင်းမရှိသေးပဲရိုက်တာကတွေ့ရှိခဲ့တဲ့တွင်းကုံစည်းရင်အရာဂျန်တင်တင်မော MTU တောင်းနဲ့တယ်လာတဲ့လေရင်စီတန်ချိန်13300နဲ့ဓာတ်စီတန်ချိန်4000တို့ကိုအပြိလ15ရက်နေ့ကတိလဝါစစ်ကမ်းကတဆင့်တင်သွင်းခဲ့တယ်လို့ဆိုပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းလိုက်တဲ့ကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရဘက်ကထိထိရောက်ရောက်ဝေဖန်ပြောဆိုခြင်းမရှိတဲ့အတွက်တရုတ်ဟာစစ်တပ်ကိုနောက်ွက်ကနေထောက်ပံ့ပေးနေတာဆိုတဲ့ဝေဖန်မှုတွေထွက်ပေါ်နေတာဖြစ်ပါတယ်ခင်ဗျ။